February 1ရက်စစ်တပ်အာဏာသိမ်းခဲ့တာအတွက်မြန်မာကာကွယ်ရေးဝန်ကြီးဌာနနဲ့ပြည်ထောင်စုဌာနတွေအပြင်ထိတ်တန့်မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးတွေကိုကုန်သွယ်ရေးဆိုင်ရာအမိမဲဆင်းနဲ့ထက်သွင်းပြီးအမေရိကန်ကဒဏ်ခတ်မှုအသစ်တွေချမှတ်လိုက်ကြောင်းကျေသပရီးနေမှာကြေညာပါတယ်မြန်မာစစ်တပ်အသုံးပြုမဲ့ပစ္စည်းတင်ပို့ခွင့်ကိုကန့်သတ်လိုက်တာဖြစ်ပြီးအမေရိကန်ကုမ္ပဏီတွေအတွက်မြန်မာစစ်တပ်ကိုပစ္စည်းတချို့တင်ပို့ခွင့်လိုင်စင်ကန့်သတ်မှုတွေလုပ်လိုက်တာပါဒါဟာမြန်မာနိုင်ငံမှာ2020နိုဝင်ဘာရွေးကောက်ပွဲအနိုင်ရဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားအစုအဝါကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းမှုတိုးလာတာအတွက်အရေးယူလိုက်တာဖြစ်ပါတယ်မြန်မာစစ်တပ်ကိုနောက်ထပ်အရေးယူမှုတွေချမှတ်နိုင်ဖို့ပြန်လည်တုံ့တက်နေတယ်လို့လဲ American ကူးတန်းရောင်းဝယ်ရေးဌာနကကြေညာချက်မှာဖော်ပြထားပါတယ်